မြန်မာအရေးကိစ္စလုံခြုံရေးကောင်စီကကြေညာချက်တစ်စောင်တညီတညွတ်တည်းထုတ်ပြန်လိုက်တဲ့အပေါ်တရုတ်ကုလသမဂ္ဂအဖွဲ့ရုံးကပြောခွင့်ရကထပ်ဆင့်ရှင်းလင်းချက်ထုတ်ပြန်ပါတယ်။အဲ့ဒီရှင်းလင်းချက်မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့လူမှုရေးအရာတည်ငြိမ်မှုအပြင်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်ဦးစားပေးစဉ်းစားတင်တယ်လို့တရုတ်နိုင်ငံကအမြတ်တစေရှုမြင်နေခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လည်းတရုတ်နိုင်ငံကစီးဝေးမှာအပြုသဘောဆောင်ပါဝင်ဆွေးနွေးခဲ့ပြီးကြေညာချက်ပါစာသားတွေကိုပုံမကောင်းမွန်အကူအညီပေးခဲ့တယ်လို့သဘောတူညီချက်ကိုတညီတညွတ်ထဲရအောင်လဲကြိုးပမ်းခဲ့တယ်လို့ပါရှိပါရယ်မြန်မာနိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်ရေးနိုင်ငံရေးလွတ်လပ်ခွင့်နယ်မြေတည်ထောင်ခိုင်မြဲရေးနဲ့စီးလုံးညီညီရေးအတွက်လှုပ်ဆောင်သွားဖို့အတွက်ခိုင်ခိုင်မာမာယက်တည်သွားဖို့အဖွဲ့ဝင်နိုင်ငံတွေကကတိပြုခဲ့ကြတယ်လို့လည်းတရုတ်ပြောခွင့်ရရဲ့ကြေညာချက်မှာပါရှိပါရယ်လူကြိုရင်းကောင်စီကစက်တာပရိနေကထုတ်ပြန်တဲ့ကြေညာချက်မှာအနာသိမ့်သူတွေကိုပြစ်တီဝေပါနဲ့စာသားပါဝင်ခြင်းမရှိပါဘူး။ဗြိတိန်နိုင်ငံကရေးသားခဲ့တဲ့ပထမမူကြားမှာသာပါရှိခဲ့တာပါ။မြန်မာနိုင်ငံကိုအဓိကထောက်ခံအားပေးလေးရှိပြီးဗီဒီယိုအနာလဲသုံးနိုင်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကကြီးညာချက်မူကြားပါစာသားတွေကိုပြုပြင်လိုရာကြောင့်ချက်တာဗြိတိန်အထိအချိန်ပိုပေးဖို့တောင်းဆိုခဲ့တာပါ။အင်္ဂါနေ့ကစခဲ့တဲ့တရုတ်နိုင်ငံနဲ့တန်တမာရေးရာစီဇက်ဆွေးနွေးပွဲတွေကတိတ်ကိုခက်ခဲကြောင်းတန်တမာတို့က AFP သတင်းဌာနကိုပြောပါရယ်ခင်ဗျ။